ကောင်းစချောင်းရဲ့စနေနေ့ကကန်တဲ့2018ခုနှစ်ကဘာကလာဘောလုံးပြိုင်ပွဲအုပ်စုပွဲစဉ်တွေထဲမှာအုပ်စုစီကနာမည်ကျော်ပြင်းတဲ့အော်စရာယူပွဲမှာပြင်းတဲ့အင်းဟာထင်တယ်လို့ခြေစမ်းမပြနိုင်နေနဲ့နှစ်ကိုယ်တကိုယ်နဲ့နိုင်ရပြီးကံကောင်းစွာနဲ့ပဲအဖွဲ့ပွဲမှာသုံးမှတ်ရသွားပါတယ်။နောက်ထပ်နာမည်ကျော်တင်းတင်းဖြစ်တဲ့အုပ်စုဒီကအာဂျင်တီးနားနဲ့ဒီနှစ်မှာမှကမ္ဘာဖလားကိုပထမဆုံးဝင်ပြိုင်ခွင့်ရတဲ့အိုင်စလန်အသင်းတို့ပွဲကတော့တစ်ဖက်တကူးစီနဲ့တည်ကြပါတယ်။အာဂျင်တီးနားအတွက်အဆိုးရွားဆုံးကြုံရတဲ့ကံကြမ္မာကတော့ကမ္ဘာအကောင်းဆုံးဘောလုံးကမ္ဘာတူဖြစ်သူမက်ဆီပယ်နိုလီလွဲသွားတာပါပဲ။64မိနစ်မှာအာဂျင်တီးနားအသင်းရတဲ့ပယ်နိုလီကိုမက်ဆီကန်သွင်းနေတယ်။အိုင်စလန်ကူရမာဟန်စ်ဟော်ဒိုဆန်ရဲ့အရာမောင်းအနေထားနဲ့အတော်လောက်အနေထားကိုရောက်သွားတာကြောင့်တက်တောင်တက်တာပဲဖမ်းယူကာကွယ်သွားတာပါ။စနေနေ့တရပွဲဖြစ်တဲ့အုပ်စုစီကပီရူးနဲ့ဒိမတ်တို့ပွဲမှာတော့ဒိမတ်အင်းကတကူကူမရှိနဲ့နိုင်ပါလေ။ပီရူးအင်းဟာဂိုးသွင်းခွင့်အခြေအနေရပါမယ်လေ။ဂိုးဖြစ်မပြောင်းလဲနိုင်တယ်။59မိနစ်မှာဖိုးဆန်သွင်းယူတဲ့တလုံးလီတော်ဂိုးနဲ့ဒိမတ်အင်းကိုရင်းနှီးသွားတာပါ။မြန်မာစံတော်ချိန်တနင်္ဂနွေကူပြီးမနေ့တနင်္ဂနွေပွဲမှာကစားတဲ့အုပ်စုဒီကခရိုအေးရှားနဲ့နိုင်ဂျီးယားတို့ပွဲမှာတော့ခရိုအေးရှားအင်းကတကူကူမရှိနဲ့နိုင်ရသွားပါလေ။နောက်လာမယ့်ပွဲတွေကတော့တနင်္ဂနွေမြန်မာစံတော်ချိန်ညနေ6နာရီခွဲမှာအုပ်စု E ကကော့စတာရီကာနဲ့ဇာဗီယာရ9နိုင်ခွဲမှာအုပ်စု F ကလက်ရှိချန်ပီယံဂျာမနီနဲ့မက္ဆီကိုဒင်းလာမနက်ကိုကူကာစတကောင်ကျော်7နိုင်ခွဲမှာအုပ်စု E ကပဲဒီနှစ်ချန်ပီယံဖြစ်ဖို့ရည်ရွယ်စားတဲ့အထက်ထိတ်ဆုံးမှရှိနေတဲ့ဘရာဇီးနဲ့ဆွစ်ဇာလန်အသင်းတို့ရှင်းပြကြကြပါမယ်ခင်ဗျာ